အော်တိုဘာ9ရက်ဟားမစ်တိုက်ခိုက်မှုနောက်ပိုင်းအစ္စရေးဘက်ကလက်တော်ပြန်တိုက်ခိုက်မှုတွေနဲ့ဂါဇာမှာတိုက်ပွဲတွေပြင်းထန်လာခြင်းကစလို့အင်ဒိုနီးရှားကမြို့ကြီးတွေမှာပါလက်စတိုင်းထောက်ခံတဲ့ဆူယေးဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့ပြီးခံစားချက်တွေကလည်းပြင်းထန်နေတာပါ
Apa yang dilakukan oleh Hamas dan rakyat Palestina melawan penjajah itu adalah cara
Hamas dan Palestina ni kan terus ni ku cuci oleh Israel ku tak kait dia sura kan terus lumiau ni awam bu ujue tak pun wenye nilan teku ba dah bama memawau kecik kan Indonesia tiada kau ni le terus lulai ujue အခုလိုပဲတိုက်ခဲကြတာပါလို့ပါလက်စတိုင်းဘက်ကထောက်ခံဆန္ဒပြသူအင်ဒိုနီးရှားမျိုးသမီးတူပြောသွားတာပါ။နောက်နဲ့တနင်္လာနေ့အင်ဂျူရောမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံပေအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုရဲ့ခေါင်းထဲမှာလည်းဒီလိုခံစားချက်အတွေ့အမျိုးရှိနေနိုင်တယ်လို့အင်ဒိုနီးရှားနိုင်ငံကက်ဂျမာရာတက္ကသိုလ်ကအရှိနေပိုင်းဒေသဆိုင်ရာဘာသာရေးပို့ချပေးနေတဲ့ကတိကစီတီမူတီယာစီတီယာဝတီကပြောပါရယ်။
Belum ada presiden yang berani gitu untuk tidak membela Arab Palestina karena itu
Indonesia terutama Palestina ဘက်ကမကာကွယ်ပဲမနေရခဲ့ပါဘူးကျမတို့နိုင်ငံကိုတည်ထောင်ခဲ့တဲ့နိုင်ငံဖခင်ကြီးတွေကအဖိနှိတ်ခံတွေဘက်ကခုခံကာကွယ်ဖို့ပတ်မလိုက်ဖို့လွတ်လပ်ပြီးတက်ကြွတဲ့နိုင်ငံသားရေးမူဝါဒတွေဖြစ်ဖို့အုံမြင့်ချပေးခဲ့တာပါလို့ကတိကစီတီမူဒီယာစီတီယာဝတီပြောသွားတာပါကာဇာမှာအဖြစ်ဖြစ်ရစေရေးကိစ္စနဲ့ပတ်သက်လို့အမေရိကန်နဲ့အင်ဒိုနီးရှားအကြားသဘောထားအကြီးအကျယ်ကွဲလွဲနေကြပေမဲ့လို့နိုင်ငံဆက်ဆံရေးပုံမကောင်းမှုဘို့ကတော့နှစ်ဖက်စလုံးကလိုလားပါတယ်။အင်ဒိုနီးရှားနိုင်ငံမှာကျင်းပတဲ့ပြီးခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲတွေမှာသမ္မတဘိုင်ဒန်တက်ရောက်နိုင်ခဲ့ခြင်းမရှိဘဲဒုသမ္မတကမလာဟဲရစ်ပဲတက်ရောက်ခဲ့ပြီးတဲ့နောက်အခုလိုသမ္မတအင်ဂျူရောမှာသမ္မတနှစ်ဦးတနင်္လာနေ့မှာတွေ့ဆုံဖို့အတွက်စီစဉ်ခဲ့ကြတာပါ။သူတို့နှစ်ဦးနောက်ဆုံးတွေ့ခဲ့တာကတော့ဒီနှစ်ထဲအိန္ဒိယနိုင်ငံမှာကျင်းပတဲ့ G20 ထိပ်သီးဆွေးနွေးပွဲမှာပါ။အင်ဒိုနီးရှားအနေနဲ့တရုတ်နဲ့မဟာဗျူဟာမိဖက်ဆက်ဆံရေးတိစောက်ထားပြီးဖြစ်တယ်လို့အမေရိကန်နဲ့လည်းအလားတူနှစ်နိုင်ငံကြားမဟာဗျူဟာမြောက်မိဖက်ဆက်ဆံရေးတိုးမြင့်တိစောက်ဖို့သမ္မတနှစ်ဦးစလုံးကမျှော်လင့်ထားတာလည်းဖြစ်ပါတယ်။အင်ဂျီရောပြောဝင်ရာခရင်းဂျွန်ရဲကအခုလိုပြောပါတယ်
The leaders will explore opportunities to enhance cooperation on the clean energy transition, advance economic prosperity, bolster regional peace and stability.
但先说人表面东南亚西巴伊大洋话表意，其他人认真一点，今年伊，那两年比如亲戚十三人不比较搞么来，啥来啥也对嘛。不光上元户多面南面，困难能够靠上天，下回多赚嘛哇。这边阿些人不好抽干么，不比较阿刚来那。ဒါကဥပဒေတွေကိုလေးစားလိုက်တာပေါ့နဲ့လွတ်လပ်ပွင့်လင်းမြင်သာတဲ့အင်ဒိုပစိဖိတ်ဒေသဖြစ်လာရေးကိစ္စတွေမှာလေပို့ပြီးတော့ပူးပေါင်းဆောင်ရွက်အောင်ကြိုးပမ်းသွားမှာပ
ါအင်ဒိုနီးရှားဘက်ကအဓိကလိုလားချက်တစ်ခုကတော့အမေရိကန်ရဲ့ငွေကြေးဖောင်းပွားမှုလျှော့ချရေး2022အဥပဒေအောက်မှာကျစ်စပရိကားတွေမှာတုံးတဲ့အင်ဒိုနီးရှားချင်းနီတင်ပို့မှုအပေါ်အခုလျှော့ပေါ်ပေးတာမျိုးအရေးကြီးတဲ့တွင်းထွက်ပစ္စည်းထုတ်ကုန်တွေအပေါ်အကန့်အသတ်နဲ့လွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီမှုတရက်ရရှိလိုတာဖြစ်ပါတယ်အင်ဒိုနီးရှားဟာကမ္ဘာပေါ်မှာကျင်းနီတက်ထူအများဆုံးထွက်တဲ့နိုင်ငံဖြစ်ပြီးဒီလိုတက်ထူတွေတန့်စင်ရမှာတော့တရုတ်ကအဓိကငွေကြေးထောက်ပံ့ပေးနေတာဖြစ်ပါတယ်
။ The US is eager to invest in this area especially because I think
အမေရိကန်ကဒီလုပ်ငန်းမှာပြုံးတဲ့အပြင်ကျင်းနီညှို့နှံမှုစိတ်အားထက်သန်နေတယ်လို့ကျွန်တော်ထင်ပါတယ်။အင်ဒိုနီးရှားကျင်းနီထုတ်လုပ်မှုလုပ်ငန်းကိုတရုတ်ကပဲလုံးဝလဝဲကြီးအုပ်ထားတာမျိုးမဖြစ်အောင်ပါ။ဒါကအရေးပါတဲ့မဟာဗျူဟာအကျိုးစီးပွားတစ်ခုဖြစ်ပါတယ်။
အမေရိကန်လွှတ်တော်မှတချို့ကတော့ဒီလိုလုပ်မှာကိုကန့်ကွက်ကြပါတယ်။ဒီလုပ်ငန်းထဲမှာတရုတ်ကအကြီးအကျယ်ရင်းနှီးမြှုပ်နှံထားပြီးဖြစ်တာကြောင့်ရော။နောက်အင်ဒိုနီးရှားရဲ့ကျင်းနီထုတ်လုပ်ရေးလုပ်ငန်းတွေမှာအလို့သမားအခွင့်အရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာစိုးရိမ်ချက်တွေကလည်းရှိနေတာတွေကြောင့်ကန့်ကွက်နေကြတာလည်းဖြစ်ပါရဲ့ရှင်။